စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်နေတဲ့ကယားပြည်နယ်ထဲမှာစစ်ပီးဒုက္ခသည်တသိန်းကျော်ရှိနေပြီးတော့သူတို့အတွက်လူသားစာနာမှုအကူအညီပေးနိုင်ဖို့လုံခြုံရေးပါဝင်အခက်အခဲမျိုးစုံရှိနေတယ်လို့အကူအညီကိုယ်တိုင်ကူညီနေသူတွေကပြောပါတယ်မြန်မာနိုင်ငံတွင်လူသားစာနာမှုအကူအညီပေးနေကြသူတွေကျန်းမာရေးဝန်ထမ်းတွေရဲ့လုံခြုံရေးကိုကာကွယ်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ကနိုဝင်ဘာ10ရက်နေ့ကထုတ်ပြန်ကြမှာလဲတိုက်တွန်းထားပါတယ်ဒုက္ခသည်တွေအတွက်ဆေးဝါးအစားအသောက်ရရှိအောင်ကူညီပေးနေသူတွေဘလို့အန္တရာယ်အခက်အခဲတွေနဲ့ကြုံတွေ့နေရပါသလဲရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာလူသားစာနာမှုဆိုင်ရာအကူအညီလိုအပ်နေတဲ့သူအားလုံးစီအကူအညီတွေပေးဖို့နိုင်အောင်အနောက်ရှက်ကင်းကင်းနဲ့အပြည့်အဝခွင့်ပေးပါလို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုထားပါတယ်လူသားစာနာမှုအကူအညီပေးနေကြသူတွေနဲ့ကျန်းမာရေးဝန်ထမ်းတွေရဲ့လုံခြုံရေးကိုလည်းကာကွယ်ပေးဖို့လုံခြုံရေးကောင်စီကနိုဝင်ဘာ10ရက်နေ့ထုတ်ပြန်ကြမှာတောင်းဆိုထားပါတယ်ကယားပြည်နယ်မှာဆက်အာနာသိမ်းပြီးနောက်ပိုင်းမေလတဲကစားလို့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေအကြားတိုက်ပွဲတွေဖြစ်နေပါတယ်။တိုက်ပွဲတွေစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေကြရတဲ့ဒုက္ခသည်တသိန်းလောက်ရှိနေပါတယ်။အစားအသောက်ဆေးဝါးစတဲ့ဒုက္ခသည်တွေအလွန်အမင်းလိုအပ်နေတဲ့လူသားစာနာမှုအကူအညီပေးနေကြသူတွေရှိပေမဲ့သူတို့ကိုယ်တိုင်အန္တရာယ်တွေကြားကကူညီပေးနေကြရပါတယ်။ဒီမော့ဆိုမျိုးနယ်တွေကအကူအညီပေးသူတို့ကစစ်တပ်ရဲ့စစ်ဆေးရေးဂိတ်တွေကိုအစင်စင်ဖြတ်ပြီးအကူအညီပေးနေရတယ်လို့ပြောပါတယ်
ကျွန်တော်တို့သတင်းပေါ့နော်ဟိုမြို့ပြနဲ့သတင်းပို့ပြီးတဲ့အဲ့လိုရောရိတ်ခါတွေပါပြန်ပြီးတော့ပို့ပေးရတာမျိုးဆိုရင်တို့အတွက်ကအရင်ထက်ခဲ့တယ်ပေါ့နော်ဘာလို့ဆိုဒီလိုကမြို့ထဲနေဖက်ဖို့ဆိုရင်အဲ့လိုမျိုးဟိုစစ်ကောင်စီတွေတာဆာနဲ့ကြိတ်တွေအများကြီးဖြဲရတာပေါ့နော်အဲ့လိုမျိုးဖြဲရတယ်ဆိုရင်တို့ကတခါတလေလည်းအဲ့လိုမျိုးပေါ့တချို့ကားလည်းဆိုရင်မိရမျိုးရှိတာပေါ့နော်မိသွားရင်တို့ကလုံအောင်ကြီးတိမ်သွားတာပေါ့နော်တိမ်သွားတဲ့လူတွေလည်းအဲ့လိုမျိုးတိမ်သွားတာမျိုးဆိုတော့တွေ့ရတာပေါ့နော်ဟိုတို့ကမြို့ထဲလူတော်များကအခုဆိုရင်တို့ကစစ်ပြေးဆောင်စခန်းကိုတွားပြီးတော့လူနိုင်တော့ပေါ့နော်ဘာလို့ဆိုရင်မြို့ထဲနေထွက်ဖို့ဆိုတာလည်းအရင်ခက်ခဲရောပေါ့နော
်ဘောလခဲမြို့နယ်မှာလည်းပရာဟီတာအကူအညီပေးနေသူတွေဖမ်းဆီးခံရတာတွေရှိပါတယ်အောက်တိုဘာ9ရက်နေ့ကလွိုက်ကော်ကနေပြန်လာတဲ့ပရာဟီတာအကူအညီပေးသူ2ဦးလမ်းမှာပျောက်သွားတယ်လို့ဘောလခဲပရာဟီတာအကူအညီပေးသူ2ဦးကပြောပါတယ
်နန်းဖဲကတောင်ဝန်ကလေးတယောက်ရှိတယ်နန်းဖဲကတောင်ဝန်ကလေးကတော့တောင်ဝန်ရှိသူများကိုစစ်ဆေးရတယ်ပေါ့ညာအဲ့ဒါတော့ဆိုဘလခနယ်လေကိုရအခုချိန်မှာနန်းကြီးကပြတ်တောက်နေတယ်လို့တော့ပြောလို့ရတယ်။သွားလဲလာတဲ့ကားကြီးဆိုတော့တချို့တခါတော့ရှိပါတယ်။သူတို့လည်းအတေးသေးကြီးပို့သွားနေ။ဖင်ရှားဆုံးကတော့ဘလခဲမှာဆန်ကတော့ပြတ်တော့ပါမယ်။လို့စေဆန်ကတည်လို့မရတော့ဖြစ်တဲ့ကြောင့်တော့ခက်ခဲဖြစ်နေ
။လိုက်ကော်မျိုးနယ်ဘက်မှာအကူအညီပေးနေသူတူကတော့ဒုက္ခသည်တွေကိုအကူအညီမပေးနိုင်အောင်စောင့်ကြည့်ခံနေရပြီးအကူအညီသွားပေးထားတဲ့ဓာတ်ပုံတွေတွေ့ရင်ဖမ်းတာမျိုးအထီးရှိတယ်လို့ပြောပါတယ်။ထွက်ပြေးနေသူတွေကိုအကူအညီမပေးဖို့ချင်းချောက်တာမျိုးတွေလည်းရှိပါတယ်။ဒါပေမဲ့လည်းစစ်ပေးဒုက္ခသည်တွေကစိုးစိုးဝဝအကူအညီလိုအပ်နေတာကြောင့်စစ်ကောင်စီရဲ့အတားအဆီးအစစ်ဆေးတွေကြားကခက်ခက်ခဲခဲတွားရောက်ကူညီရတယ်လို့ပြောပါတယ်
။ဒီစစ်ဆောင်မင်းကိုဖိုးတဲ့ချိန်မှာသူတို့တို့တူရှင်နဲ့ပြင်မလေးအမှန်ကြီးမှာပြလဲတွားလာတဲ့ချိန်မှာလည်းအရင်များတော့နော်။အခုကျလို့ဖြစ်ပြီးဆိုးတယ်အခန်းစီသူတို့အဖြစ်မတိုက်တော့ဘူးဒီအခန်းစီကပုံများတယ်အဲ့ဒါကြတော့ကိုအိမ်နားမှာလည်းအများအားစောင့်နေဆိုကျွန်တော်တို့ကယူနေဟိုဒီလိုခက်ခက်ခက်ခက်ကြားနေတော့ရအောင်တော့ခုပြကြတော့နော်ကျွန်တော်မိသမားစီဘုန်းတော်တစ်ခါရောက်ဖို့ပြီကတော်တော်ဆုံးသားရတယ်လည်းနဲ့ဆိုလည်းကြည့်ကြနေတဲ့ချိန်ဆိုလည်းကျွန်တော်တို့တတ်နိုင်လို့ပေါ့အများလည်းလို့လို့အမိတဲ့အခါမျိုးကျွန်တော်တို့ရအောင်တော့ခုပြရတာလို့ရှိတယ်မတတ်နိုင်တဲ့ချိန်ဆိုလည်းဒီအဖြစ်အပျက်တွေကြားကနေလွတ်အောင်လေကိုလမ်းလေးကိုလည်းဆောင်ရှားပြမှာကျွန်တော်တို့ရအောင်တော့ဒီနိုင်ကြောင်တော့ကုပေးကြရပါတော့
စစ်ပေးရန်ကနေထွက်ပြေးနေရသူအရေးအတွက်ကရောမသွားပေမဲ့လည်းအခုလိုအခက်ခဲတွေကြောင့်စစ်ပေးဒုက္ခသည်တွေအတွက်အကူအညီပေးသူတွေတိတိတသားရောနေလာတယ်လို့အကူအညီပေးသူတွေကပြောကြပါတယ်ရှင်